နယူးဇီလန်နိုင်ငံ Christchurch မြို့မှာပြီးခဲ့တဲ့တောက်ကြာနေတုန်းကပလေးတစ်ခုကိုတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရဲ့တနက်ဆိုင်ရာဥပဒေတွေကိုပြုပြင်ပြောင်းလဲဖို့နယူးဇီလန်စိုးရကဆုံးဖြတ်လိုက်ပြီးဖြစ်ကြောင်းဝန်ကြီးချုပ် Jacinda Ardern ကမေတ္တုံးကပဲပြောပါတယ်ဒီတနက်ဥပဒေပြင်ဆင်မှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုလာမယ့်တင်းလာနေ့မတိုင်ခင်သတင်းမီဒီယာတွေနဲ့လူထုကိုအသိပေးသွားမယ်လို့လည်းသူကဆိုပါတယ်အခုလိုအကြမ်းဖက်တိုက်ခိုက်မှုနယူးဇီလန်မှာဖြစ်ပွားခဲ့တာနဲ့ပတ်သက်လို့လူထုအတိုင်းအတာကြားပို့ပြီးတော့လုံခြုံမှုတွေရှိလာအောင်လှုပ်ဆောင်တဲ့သဘောနဲ့တိုက်ခိုက်မှုဖြစ်ပွားပြီးဆယ်ရက်အတွင်းတရက်နဲ့ဆိုင်တဲ့ဥပဒေတွေပြုပြင်ပြောင်းလဲမှုကိုကြေညာမှာဖြစ်တယ်လို့လည်းနယူးဇီလန်ဝန်ကြီးချုပ်ကဆိုပါတယ်ဒီလိုဥပဒေပြုပြင်ပြောင်းလဲရေးအတွက်အစိုးရတရက်လုံးကတညတညထဲရှိခဲ့ကြပြီးတော့အစိုးရရဲ့ဆုံးဖြတ်ချက်တစ်ခုအဖြစ်ချမှတ်ခဲ့တယ်လို့ဆိုပါတယ်ဒီဆုံးကဲကြသူ50လုံးရဲ့ရုပ်အလောင်းတွေအလုံးကိုမွတ်စလင်ထုံးစံအရစီစဉ်နိုင်အောင်မိသားစုတွေစီကိုဗိုလ်တော်ကြီးကြိုက်ရင်ပြန်အပ်မယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။တည်ဆုံးသူတွေကဘသူဘဝဖြစ်တယ်ဆိုတာကိုအတည်ပြုနိုင်ရင်လုပ်ငန်းစဉ်မှာဩစတြေးလျကကျွမ်းကျင်သူ6ဦးလဲပါဝင်ကူညီရတယ်လို့ဆိုပါတယ်။တည်ဆုံးသူတွေရဲ့သူတို့ရဲ့မိသားစုတွေစီကိုအသေးချာနဲ့အတိအကျပြန်ပို့နိုင်အောင်အမြန်ဆုံးလှုပ်ဆောင်ကြရတယ်လို့လည်းတည်မှုတည်ခင်းစုံစမ်းစစ်ဆေးမှုချုပ်ကပြောပါတယ်။